တရုတ်နိုင်ငံအရှေ့ပိုင်းကကမ်းခြေမြို့ဖြစ်တဲ့နင်းဘိုမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူနှစ်ဦးထပ်မံနဲ့တိစုံပြီးတော့ဒါဇင်ကျော်တန်ရရသွားပါတယ်။ပောက်ကွဲမှုကြောင့်ဆောက်အုံတွေပြိုကျခဲ့တယ်လို့တမိုင်းနီးပါအကွာမှာရှိတဲ့အဆောက်အုံတွေရဲ့ဗရင်ပေါက်မှနေကွဲပြီးတော့နေရံတွေမှာလည်းအပေါက်ကြီးတွေဖြစ်သွားခဲ့ရပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာမှာပါရရှိနေတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ကွဲလွဲတဲ့သတင်းတွေထွက်ပေါ်နေပါတယ်။တချို့သတင်းဌာနတွေကအဲ့ဒီနေရာမှာဆက်ယုံအဆောက်အုံတွေရှိတယ်လို့ဆိုပေမဲ့တချို့ကတော့အဲ့ဒီနေရာမှာဖြိုချဖို့စီစဉ်ထားတဲ့အဆောက်အုံတွေတမမဟုတ်ဖြိုဖျက်ပြီးတာအဆောက်အုံတွေသာရှိတယ်လို့ပြောပါရယ်။နင်းဘိုးဟာရှိုင်းဟိုင်းမြို့ရဲ့တောင်ဖက်ကီလိုမီတာ100အကွာမှာရှိတာပါ။မြစ်ကန်အနီးမှာဖြစ်သွားခဲ့တဲ့အဲ့ဒီပောက်ကွဲမှုရဲ့အကြောင်းရင်းကိုရှာမတွေ့သေးဘူးလို့တာဝန်ရှိသူတွေကပြောပါရယ်။လုံခြုံရေးဆရာအခြေခံသတ်မှတ်ချက်တွေကိုအသေးအချာလိုက်နာလည်းမရှိတဲ့တရုတ်နိုင်ငံကဆက်ယုံတွေမှာမတော်တဆမှုတွေထင်လာဖြစ်ဖြစ်လေဖြစ်တာရှိပါတယ်2015ခုနှစ်တုန်းကလည်းဓာတ်ရုပ်ပစ္စည်းတွေစနစ်တကျထားသူချင်းမရှိတဲ့အတွဲဆိုပြီးပြစ်တင်ပြောဆိုခံရတဲ့တီအန်ဂျင်ကမ်းခြေမြို့ကပောက်ကွဲမှုတစ်ခုမှာလည်းလူပေါင်း165ဦးသေဆုံးခဲ့ရပါသေးတယ်